ကိုဗစ်ကာယောဂါကာလအတွင်းလူစုလူဝေးမလုပ်ဖို့မြန်မာတာဝန်ရှိသူတွေရဲ့တာမြင့်ချက်ကိုဖောက်ဖျက်ပြီးဘာသာရေးဆုတောင်းပွဲကျင်းပတာကြောင့်ဖမ်းဆီးတရားစွဲဆိုခံထားရတဲ့ခရီးယန်တရားဟောဆရာဒေးဗစ်လာကအာမခံပေးဖို့ရှောက်ထားတာကိုတရားရုံးကဒီကနေ့ညင်းပယ်လိုက်ပါတယ်ကနေဒါနိုင်ငံသားဖြစ်တဲ့တရားဟောဆရာဒေးဗစ်လာခရီးယန်ဖျားကြောင့်တခုမှကျင်းပခဲ့တဲ့ဘာသာရေးပွဲကနေသူ့အပါအဝင်လူ20လောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတယ်လို့တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဧပြီလမှာဘာသာရေးပွဲလုပ်ခဲ့တဲ့ပြည်မှုနဲ့ဒေးဗစ်လာနဲ့အတူဦးဝေထွန်းနဗရတ်ဒေသန်တွင်းတို့တရားရင်ဆိုင်နေရတာပါ။မြန်မာနိုင်ငံရဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်25အရာပြည်မှုကျူးလွန်ကြောင်းထင်ရှားရင်ထောင်ဒဏ်3နှစ်ပြင်ငွေဒဏ်မှာချမှတ်ခံရနိုင်ပါတယ်။တရားဟောဆရာဒေးဗစ်လာကိုဒီကနေ့တရားရုံးထုတ်ချိန်မှာတော့တည်င်းထောက်တွေတရားခွင်နဲ့ဝင်ရောက်ခွင့်မရခဲ့ပါဘူး။ဒေးဗစ်လာကျင်းပခဲ့တဲ့ဘာသာရေးပွဲနဲ့ဆက်ဆက်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးခံရသူ68ဦးထိရှိခဲ့တယ်လို့မြန်မာကျန်းမာရေးဝန်ကြီးဌာနပြောခွင့်ရသူဦးတာထွန်းကျော်ကပြောပါရယ်။ဒေးဗစ်လာတို့ကိုဂျူလာ10ရက်နေ့မှာနောက်တစ်ကြိမ်ရုံးထုတ်မှာပါ။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်တူဒီကနေ့မနက်ပိုင်းကနောက်ထပ်တစ်ယောက်ထပ်တိုးတဲ့အတွက်စုစုပေါင်း233ဦးရှိသွားပြီဖြစ်ပါရယ်။တက်ခွဲနမူနာစုစုပေါင်း1862ခုကိုစစ်ဆေးတာမှာအတီးပြုတ်လူနာသစ်တူတွေ့ရှိခဲ့တာပါအခုနောက်ဆုံးယောဂါပိုးကူးစက်သူဟာပဲခူးတိုင်းညောင်လေးပင်မြို့နယ်ကဖြစ်ပြီးယောဂါပိုးကူးစက်တယ်လို့အတီးပြုတ်ထားသူတွေနဲ့ထိတွေ့မှုမရှိပေမဲ့မကြသေးခင်ကထိုင်းနိုင်ငံကနေပြန်လာသူဖြစ်ပါတယ်ယောဂါပိုးကူးစက်ခံရသူတွေထက်က143ဦးယောဂါပိုးကင်းစင်သွားပြီဖြစ်ပြီးတော့6ဦးသေဆုံးထားကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်